အေးရခိုင်လက်နက်ကိုင်အဖွဲ့အတွက်ရိတ်ခါစုဆောင်းတယ်ဆိုတဲ့စွဲချက်နဲ့ရခိုင်မြောက်ပိုင်းကျောက်တော်မြို့နယ်တွင်းကရက်ရွာအုပ်ချုပ်ရေးမှုတူကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတော့အဲ့ဒီကြေးရွာတွင်းကိုလည်းတပ်ကဝင်ရောက်ရှာဖွေစစ်ဆင်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီရက်ပိုင်းတွင်အဲ့ဒီကြေးရွာအနီးအနားမှာမြန်မာစစ်တပ်နဲ့အီအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်တပ်ကရွာကိုဝင်ပြီးတန်တရားနဲ့စစ်ဆင်နေတာဖြစ်နိုင်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့နိုင်ကိုအိမ်ကအသေးစိတ်ကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာတွင်ကိုမနေ့ညနေပိုင်းမှာမြန်မာတပ်မတော်စစ်ကြောင်းတစ်ကြောင်ဝင်ရောက်လာပြီးအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တဲ့မတင်ကားတဲ့သူတွေကိုစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တာပါ။ဒီစစ်ဆေးမှုအတွင်းရွှေပြည်ကျေးရွာယာယီမှုဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုစစ်လဲဥမောင်တန်းစိန်ကပြောပါရယ်
တက်ဖက်ကနေဒီမှာဒီပြည်ရွာကိုဝင်လာတယ်အဲ့တရှုပ်ကိုသူတို့ဒါမတင်ကားလို့တက်ပုံတယ်နေဆောင်စင်းနေစစ်တာတွေလုပ်တယ်ပြီးတော့အုတ်ချိုးလေးမင်းကိုလည်းရှာဖွေပြီးတော့မှာအုတ်ချိုးလေးမင်းကဒါဈေးရောင်းရွာဆိုင်လေးပေါ့အဲ့ဆိုင်မှာရောင်းပို့ထားတယ်ခေါင်းဆိုးကြောင့်ထုတ်တယ်ယူရတယ်ဈေးမဲ့ချောက်ထုတ်တယ်လေးတွေ့တယ်လို့ပြောတယ်ဆိုတော့အဲ့ဒါလေးတွေနဲ့သူအုတ်ချိုးလေးမင်းကိုခေါ်သွားတယ်ပေါ့ဗျာ
မြန်မာစစ်ကြောင်းကနေဦးသိန်းစိုးအောင်ရဲ့ဆိုင်ကိုစစ်ဆေးရမှာမိုးသွင်းကာလအတွက်ရောင်းဖို့ဝယ်ယူလောင်တာတဲ့ဆန်ခောက်ဆွဲချောင်းဒါဆတ်မှုန့်နဲ့သူထမင်း6လူကိုတွေ့ရှိလို့အေအေဖွဲ့အတွက်ရိတ်ခါစုဆောင်တယ်လို့မတင်ကားပြီးဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ယာယီမှုဦးသိန်းစိုးအောင်ဈေးဆိုင်ကနေတင်ယူထားတဲ့ပစ္စည်းတွေကတော့ရေတပ်ဘူး82ဘူးမမီခောက်ဆွဲ6 8ဖာဒါဆတ်4ဖာငှုပ်တိ6 4ပိတ်တာငပိ9ပိတ်တာစားတဲ့အိတ်ဟင်းချုံမှု9ပိတ်တာထမင်း6တိတ်ပါဝင်ပါတယ်။ဦးသိန်းစိုးအောင်ရဲ့မိတောင်စုဝင်တို့ကတော့မြန်မာစစ်ကြောင်းကနေရွာရိုင်းမှုကိုဒီကနေ့မှချင်းမြင့်နယ်ပလဲဝါဖက်ကိုခေါ်ဆောင်သွားကြောင်းပြောပါတယ
်။သူကအဲဒီကိနာအတူတူဒီလက်ပေါ်မှာတက်ပုံလိုက်တယ်။သူပြဖန်ရတယ်ဆိုပြီးသူကခေါ်သွားတယ်။မနေကားပဲခမဲမချွေးပင်တာညနေပိုင်း9နာရီခွဲကတော့ခေါ်သွားတာ။အခုကခေါ်သွားတာကဒီပလဲဝါဖက်ကို
ဒီရပိုင်းတွေမှာကြောက်တော်မြို့နယ်သင်းမရွာနဲ့မြောက်တောင်ဖက်တွေမှာမြန်မာသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ရွှေပြည်ကျေးရွာဟာမြောက်တောင်ရွာနဲ့သုံးဝန်းကွာမှာရှိနေတဲ့အတွက်အေအေရခိုင်တပ်ဖွဲ့တွေခူအောင်နိုင်တဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေလာရောက်စစ်ဆေးတာဖြစ်နိုင်တယ်လို့ဥမောင်သန်းစိန်ကပြောပါတယ်
။တပ်ဖွဲ့နဲ့အနည်းဆုံးချင်းတဲ့ရွာတွေကိုသူတို့တင်ပြရှိတယ်လို့ရှိပြီးတော့မှဝန်ပြေးပြီးတော့စစ်တပ်ဆေးတာတွေလုပ်တဲ့ခြေနေလေးတွေဒီအနေအထားလေးဖြစ်မှာပါ
။ဒီနှစ်ဆန်းပိုင်းမှာပဲရခိုင်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့ကြားစီယုပတိပခတွေကြောင့်အနီးအနားမှာရှိတဲ့ကျေးရွာတွေကိုတပ်ကဝင်ရောက်ရှာဖွေတာတွေရှိခဲ့တယ်လို့ကျေးရွာသင်းပြစ်ခတ်မှုတွေလည်းရှိနေပါတယ်။အေအေလက်နက်ကင်တွေဟာအရသားတွေထဲရောပြီးသူတို့ကိုတိုက်ခိုက်နေတာလို့မြန်မာစစ်တပ်ဘက်ကစွပ်စွဲပါတယ်။အခုလိုရွှေပြည်ရွာသားတွေကိုစစ်ဆေးနေမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာတပ်မတော်သတင်းမှန်ထုတ်ပြန်ရေးအတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကိုမေးမြန်းခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့တုတ်ပြန်ပါတယ်။ရခိုင်မြောက်ပိုင်းမှာအေအေနဲ့မြန်မာစိုးရတိုက်ရဲစီယုပတိပခတွေကြားနဖက်ဖိအားတွေကြောင့်နေမည်မလုံးချုံဘူးဆိုပြီးဒေတာအုပ်ချုပ်ရေးမှူးတွေအလုံးရင်နှုတ်ထွက်သွားပြီးပြီးခဲ့တဲ့လတွေကဖြစ်ပွားခဲ့ပါတယ်။မနေ့ကမေလ15ရက်နေ့မှာတော့ကြောက်တော်နဲ့တင်းမရွာရှိဘက်နဲ့ဘုံလုံးကျုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ကြောက်တော်ဘက်မှာနေမည်ကဘာဖြစ်တာမျိုးရှိတယ်။ဒီမှာစစ်တပ်ကလည်းနေမည်ကြီးတွေနဲ့ပြည်နေတာရှိတယ်။ပုံသားကမျိုးနဲ့ချင်းကအဲ့ဒီလောင်ဘုံရွာရဲ့နောက်ကတောင်တန်းနေမှာအဲ့ဒီကဖြစ်တယ်
ဒီမေလအတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ဘေးတိမ်းချောက်နေရမှုပုံမှုများပြားလာနေပါတယ်